ပြီးခဲ့တဲ့သတင်းပတ်တည်းအတွင်းမဟာတန်တိဒုက္ခကြောင့်ဖြစ်ရတဲ့စာနယ်ဇင်းတချို့ကိုရဲအထူးတပ်ဖွဲ့ကခေါ်ယူမေးမြန်းခဲ့တဲ့အခြေအနေတွေကြောင့်မြန်မာဒီမိုကရေစီပြုပြင်ပြောင်းလဲရေးဟာနောက်ကျောင်းပြန်လဲဖို့အလားအလာဖြစ်လာပြီလားဆိုတဲ့စိုးရိမ်ချက်တွေကိုသမရရဲ့ပြောရေးဆိုခွင့်ရှိသူကပယ်ချပါတယ်။မူပြောင်းပြီးလူဟောင်းနေနဲ့ပြုပြင်ပြောင်းလဲရေးကိုအကောင့်ထဲပေါ်နေတာကြောင့်ငကိုကလေးကအသားချခဲ့ပြီးသားလုံနီးလုံဟန်တွေအခုချိန်ထိတွေ့နေရတာဖြစ်တယ်လို့သုံးသပ်တာမျိုးတွေလည်းရှိပါတယ်။အပြည့်အစုံကတော့ VOA ရန်ကုန်သတင်းတောက်ကိုအောင်ရဲမှောင်မောင်ကသတင်းပေးပို့ထားပါတယ်ရှင
်။အသင်ကူပြောင်းရေးကာလအတွင်းမှာဒီမိုကရေစီပြုပြင်ပြောင်းလဲရေးအမျိုးသားပြန်လည်ရင်ကြားစေရေးအတွက်သမ္မတဦးသိန်းစိန်ဦးဆောင်တဲ့အစိုးရအဖွဲ့ရည်မှန်းချက်ထားလှုပ်ဆောင်နေတယ်လို့အချိန်ချင်းပြောဆိုနေပေမဲ့ဒီဇွန်လအတွင်းမှာဖြစ်ခဲ့တဲ့မဟာတဏိဒုက္ခဖုံးတော်ယူကြောင်းကိစ္စတန်ဃာတော်တွေကိုအတ္တမလူဝင်လဲဖမ်းဆီးတဲ့ကိစ္စနဲ့သတင်းမီဒီယာတွေကိုသတင်းရတက်ဖွဲ့ကမင်းမြတ်မှုတွေလုပ်ခဲ့တဲ့ကိစ္စတွေကတော့တိုင်းပြည်အတွက်စိုးရိမ်စရာအနေထားဖြစ်တယ်လို့မြမအေးလိလတူတွေကပြောဆိုပါတယ်တက္ကတော်တွေကိုအင်အားသုံးဆောင်ရွက်ခဲ့တဲ့ကိစ္စနဲ့စာနယ်ဇင်းတွေကိုခေါ်ယူမင်းမြတ်တဲ့ကိစ္စတွေဟာဆိုရင်လက်ရှိမြန်မာနိုင်ငံမှာပြတ်ထန်းထားတဲ့2008ဖွဲ့စည်းပုံညာကြည့်မယ်ဆိုရင်လည်းကိုက်ညီမှုမရှိသလိုပြပြပြောင်းလဲရေးအမျိုးသားပြန်လည်ညာစီရေးတွေဆောင်ရွက်နေမှုမှာနောက်ကျောင်းပြောင်းနိုင်တဲ့သဘောထီတောင်စိုးရိမ်စရာကောင်းတယ်လို့မြမအေးလိလသုံးသက်သူဒေါ်လာရေမျိုးသိန်းက VOA ကိုပြောပါတယ
်ဒီလိုပုံစံမျိုးဆက်ပြီးတော့ခြေလမ်းနေလှမ်းလာမယ်ဆိုလို့ရှိရင်ဒီမြန်မာအစိုးရရဲ့ဒီမိုကရေစီပြုပြင်ကြောင်းလေးလေးနဲ့ဒီအမျိုးသားပြန်လည်တင်းမြတ်ရေးလုပ်ငန်းစဉ်တွေပေါ်မှာဟိုတန်တရားချစ်ပွဲနေသားတွေကိုတွေ့ရတယ်ပေါ့ဗျာအဲနောက်တစ်ဖက်ကခုနပြောတဲ့ဘုရားဘာသာဒီရဟန်းတော်တွေကိုလူဝတ်လဲတာနောက်ဘုရားဘာသာကျောင်းတိုက်ကိုဝင်သိမ်းတာအဲဒါလည်းပဲတကယ်တမ်းတေချာဆန်းစစ်ကြည့်လို့ရှိရင်ကျွန်တော်တို့ဖယ်ဒီဘုံအခြေခံဥပဒေထဲမှာပါတယ်ပြတ်ထိုင်းချက်တွေနဲ့လျော်ညီတာကိုတွေ့ရတယ်ဗျာနောက်ပြီးတော့ဟိုဟိုကျွန်တော်အမြင်ပြောရလို့ရှင်ပေါ့ဗျာဥမာဟိုတရားနီလန်းနဲ့ပေါ့ဗျာဟိုဓမ္မဆက်နဲ့เนาะဖြည့်ရှင်လို့ရတဲ့နီလန်းတွေကိုအနေထားတွေကိုသူကအာနာဆက်နဲ့ပါဝင်ပြီးတော့ဖြည့်ရှင်တဲ့ပုံစံကိုချက်ချင်းလုပ်တဲ့အနေထားတွေတွေ့ရတဲ့ခါကျတော့အရင်ဆိုးရလက်ထက်ကပုံစံတွေနဲ့တိတ်ပြီးတော့ဟိုမကွဲလွဲတာကိုတွေ့ရတယ်ပေါ့အဲ့ဒီခါကျတော့ဒီအချိန်နဲ့နှစ်ခုလုံးကတော့ပြောမယ်ဆိုလို့ရှင်မြန်မာနိုင်ငံရဲ့ဒီမိုကရေစီအသွင်သူပြောင်းရင်းနဲ့မျိုးသားပြန်လည်တင်ပြရေးအတွက်ကိုအဲဟိုစိုးရိမ်စရာရှိတဲ့အနေအထားနှစ်ခုလို့ကျွန်တော်ကတော့မြင်တယ်
။တစ်ချိန်တည်းမှာပဲသမရဦးသိန်းစင်ရဲ့ပြောခွင့်ရှိသူလည်းဖြစ်ပြည်ချိုင်းဒူဝင်ကြီးလည်းဖြစ်တဲ့ဦးရထွတ်ကတော့ပြည်ပြန်ပြောင်းလဲရေးဟာနောက်ဆုတ်ဖို့တဲ့ရှေ့တိုးဖို့ပဲရှိပြီးတော့အဲ့ဒီလိုရှေ့တိုးတဲ့နေရာမှာပါဝင်ပတ်သက်သူတွေရဲ့အမြင်ကျေမှုကလည်းအရေးကြီးတယ်လို့သူကပြောပါတယ်
။ကျွန်တော်တို့အစိုးရဘက်ရောတပ်မတော်ရောကပြည်ပြန်ပြောင်းလဲရေးလုပ်ငန်းကိုကျွန်တော်ကရှေ့ဆက်ပြီးတော့ဆောင်ရွက်ဖို့ပဲကျွန်တော်တို့ဆုံးဖြတ်ထားတာဒီနေရာမှာတော့ကျွန်တော်တို့ကခုနပြောသလိုဟုတ်လားရှေ့ကိုတော့တွားမှာပဲရှေ့ကိုတွားတဲ့လမ်းကအဲ့ဒါမြန်မလားနှေးမလားအဲ့ဒါအနောက်ဆက်ရှိမလားမရှိဘူးဆိုတော့ပါဝင်ပတ်သက်နေတဲ့အားလုံးအမြင်ကျေကျေလုပ်တဲ့ပုံမှာမူတည်တာပေါ့လေနောက်ကြောင့်ပြန်လဲဖို့ဆိုတော့ကျွန်တော်တို့ဘယ်လိုမှဖြစ်နိုင်ကြမရှိ
အစိုးရအဖွဲ့အနေနဲ့လက်တော်ဖြစ်သွားတဲ့ဖြစ်ရပ်တွေအပေါ်မှာပွင့်လင်းမြင်သာမှုရှိရှိပြည်သူကိုတိတိကျကျပြန်လဲပြောဆိုဖြစ်ကြတာမျိုးတွေမရှိတဲ့အတွက်အစိုးရနဲ့ပြည်သူအကြားမှာဒုလောဒုလောတွေများလာသလိုပြင်ပမှာလည်းကောလာဟာလာတွေများလာတာဖြစ်တယ်လို့မြန်မာနိုင်ငံစာနယ်ဇင်းကောင်စီရဲ့အတွေ့အမှုဦးကျော်မင်းစေကပြောပါတယ
်မဟုတ်တဲ့အကြောင်းပြချက်ဟိုမခိုင်လုံတဲ့အကြောင်းပြချက်မဖြေရတဲ့အကြောင်းပြချက်နဲ့ပြောနေတဲ့ခါကျဒုလောဒုလောတွေဖြစ်ကုန်တာပေါ့အဲ့တော့အဓိကပြဿနာကဘာလဲဆိုတော့အစိုးရကဘာလို့လို့မပွင့်လင်းတာပွင့်လင်းမြင်သာမှုမရှိတာပွင့်လင်းမြင်သာမှုမရှိတဲ့အတွက်ရိုးရိုးသားသားအတင်းထုတ်ပြန်မှုမရှိတဲ့တွေ့ဒါရီကချင်းအောင်ချင်းမားဖြစ်ဟလာတမင်တက်တဲ့ရည်ရွယ်ချက်နဲ့လုပ်တယ်ဆိုလို့အပြောခံရဖြစ်ကောလာဟာလာဖြစ်ဖြစ်ပုံတာပဲဒါပဲ
အရသာတပိုင်းအစိုးရအနေနဲ့အရင်စေဆွတ်အာဏာရှင်လက်ထက်ကအကျင့်တွေတိုင်းလှုပ်ဆောင်တာဟာတိုက်ပြီးအုပ်ချုပ်သူတွေဟာအရင်လူဟောင်းတွေကပဲဆက်ပြီးတော့အုပ်ချုပ်နေတဲ့အတွက်အကျင့်ဟောင်းတွေပါနေတာဖြစ်တယ်လို့သုံးသက်သူကတော့မြမမီဒီယာအရင်နဲ့မြမနိုင်ငံရေးကိုစောင့်ကြည့်လေ့လာသူဦးစေဝင်ဖြစ်ပါတယ
်ဘာကြောင့်ဖြစ်လဲဆိုတော့အရင်ဟိုအရင်လူဟောင်းတွေပဲလှုပ်ခဲ့ပြီးတော့အရင်အကျင့်ဟောင်းတွေကိုပဲဆက်ပြီးတော့ဆွဲကင်ပါလို့ပဲဗျာအဓိကတော့သူတို့အကျိုးစီးပွားအကအရင်စနစ်တုန်းကလို့ဟာမျိုးအတိုင်းနဲ့ပဲသွားမယ်ဆိုဟိုအကျိုးစီးပွားတွေကကြံနေခဲ့တာပဲဗျာအဲ့ဒါတွေကိုမစွန့်ခွာနိုင်တာပဲအဲပထမတော့ထွက်လာကြတာတော့ဟာလားဒီနေရာတွေမရှိတော့ပါဘူးကျွန်တော်စနစ်တစ်ကိုသွားမယ်ဒါပေမဲ့တကယ်တကယ်လုံရင်းလုံရင်းနဲ့အကျိုးစီးပွားထိတိုက်မှုတွေဖြစ်လာတဲ့အခါကျတော့ဇာတိရုပ်ပေါ်လဲတစ်ခါကကြမှာသွားပြီးတော့ပေါ်လာတဲ့သဘောဖြစ်တာပဲဗျာ
ဇွန်လ10ရက်နေ့ကတောင်ဝင်မြို့နယ်မဟာတဏိဒုက္ခကျောင်းတိုက်ကိုအာဏာပိုင်တွေဝင်ရောက်စီးနှင်းပြီးတော့တန်ဃာတော်၅ပါးကိုဖမ်းဆီးခေါ်ဆောင်သွားခဲ့တာပါဖမ်းဆီးခေါ်ဆောင်သွားတဲ့တန်ဃာတော်တွေကိုတင်ကဲဝက်ကနေလူဝတ်လဲပြီးတော့တောင်ဝင်ရုံးမှာအမှုစစ်ဆေးပြီးတော့အာမခံနဲ့ပြန်လွှတ်ပေးထားပါတယ်အစိုးရရဲ့သတင်းရတက်ဖွဲ့အနေနဲ့ဇွန်လ20ရက်နေ့တုန်းကစစ်တပ်ရဲ့လက်နက်ဆက်ယုံကိစ္စရေးသားခဲ့တဲ့ Unity Channel ပြည်သူ့ခေတ် Channel မြန်မာ Post နဲ့မြန်မာ Post Global Channel The Voice Channel နဲ့ The Voice သတင်းစာတွေကိုမေးမြန်းမှုတွေလုပ်ခဲ့တာဖြစ်ပါတယ်ခင်ဗျာ